ကိုဗစ်ရောဂါကူးစက်မှုအန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့အာဖရိကနိုင်ငံတောင်ပိုင်းရှစ်နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်ကန့်သတ်ထားတာကိုလာမယ့်နှစ်တကူအကြိုနဲ့မှရုပ်သိမ်းပေးမယ်အကြောင်းတောက်တာနေမှာအမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်ပါတယ်။အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာအိုမီကရွန်ရောဂါပိုးကူးစက်မှုရှိကြောင်းအတည်ပြုချက်ထွက်ပေါ်လာပြီးနောက်ပိုင်းတောင်အာဖရိကဘော့စဝါနာဇင်ဘာဘွေနမ်ဘီယာလီဆိုတိုအက်စ်ဝါတီနိုမိုဇမ်ဘစ်နဲ့မာလဝီနိုင်ငံတွေကနေပြီးတော့အမေရိကန်တီတောင်စုကိုလာရောက်မဲ့အမေရိကန်နိုင်ငံသားမဟုတ်တဲ့ခီးသွားတွေပေါ်မှာကန့်ကန့်မှုတွေကိုနိုဝင်ဘာလ29ရက်နေ့ကချမှတ်ခဲ့ပါတယ်ခီးသွားတွေပေါ်ကန့်ကန့်ချက်တွေပြန်လဲရုပ်သိမ်းဖို့အမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကထောက်ခံချက်ပေးခဲ့ကြောင်းကိုလည်းအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ကတွစ်တာမှာဖော်ပြခဲ့ပါတယ်ခီးသွားတွေပေါ်ကန့်ကန့်ချက်တွေကြောင့် Omicron ပိုးကိုနားလည်အောင်လေ့လာနိုင်မှုအချိန်အတိုင်းသာတခုရရှိခဲ့ပြီးလက်ရှိသုံးနေတဲ့ကာကွယ်ဆေးတွေဟာ Omicron COVID မျိုးကွဲကိုပါကာကွယ်ရမှာထိရောက်မှုရှိတယ်လို့သိပ္ပံပညာရှင်တွေကယူဆထားကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျာ